မြန်မာနိုင်ငံရဲ့ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်ဆန်းစုကြည်ဟာလာအိုစ်နိုင်ငံဗီယက်နမ်မြို့မှာဇူလိုင်လ21ရက်နေ့ကနေ26ရက်နေ့ထိကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံရဲ့ဝန်ကြီးများစီဝဲနဲ့အာဆီယံဒေသရင်းလုံခြုံရေးဆိုင်ရာစီဝဲနဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးများနဲ့အာဆီယံအစိုးရချင်းဆိုင်ရာလူခွင့်ရေးကော်မရှင်ကိုယ်စားလှယ်များတွေ့ဆုံပွဲကိုတက်ရောက်ခဲ့ င်းနဲ့ရှစ်တောင်အာရှနျူကလီးယားလက်နက်ကင်းမဲ့ဇုံစာချုပ်ဆိုင်ရာနောက်ဆက်တွဲအခြေပြစာချုပ်ဆိုင်ရာတွေကိုဆွေးနွေးခဲ့ကြတာပါ။အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အာဆီယံအစိုးရချင်းပူးပေါင်းဆောင်ရွက်ရေးဆိုင်ရာလူ့အခွင့်အရေးကော်မရှင်ကိုယ်စားလှယ်များတွေ့ဆုံပွဲမှာတော့လူ့အခွင့်အရေးနဲ့ဆက်လင်းတဲ့အာဆီယံအစိုးရချင်းဆိုင်ရာကော်မရှင်ကတင်ပြထားတဲ့2016ခုနှစ်အတွက်နှစ်စဉ်အစီရင်ခံစာကိုပြန်လည်သုံးသပ်ခြင်းဒုတိယကြိမ်မြောက်၅နှစ်လုပ်ငန်းစီမံချက်ဖြစ်တဲ့2016ကနေ2020ခုနှစ်အကြာကလုပ်ငန်းစဉ်တွေနဲ့2016ခုနှစ်အာဆီယံလူ့အခွင့်အရေးကော်မရှင်ရဲ့ဦးစားပေးလုပ်ငန်းစဉ်တွေလှုပ်ရှားမှုတွေကိုဆွေးနွေးခဲ့ကြတာပါ။ CEO ဝက်ပြပမှာလည်းဒေါန်ဆန်းစုကြည်ဟာတရုတ်နိုင်ငံသားရေးဝန်ကြီးဘရူနိုင်းနိုင်ငံသားရေးဝန်ကြီးတို့အပြင်ဘီအန်အန်ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဖန်ပင်မင်းတို့နဲ့လည်းစီဝတ်ပြည်မှာတည်ကြသည့်တွေ့ဆုံခဲ့ပါတယ်